တော်ရရှိမြတ်ခင်ဗျာအမေရိကန်တရဝဲနိုင်ငံများရဲ့ခေါင်းဆောင်34ဦးတက်ရောက်ကြမယ်ထိပ်တည်ညီလာခံကြီးကိုအာဂျင်တီးနားနိုင်ငံမာရက်ဗလာဒာမြို့မှာစတင်ဖွင့်လှစ်တော်မှာဖြစ်ပါတယ်ဒီပင်လယ်ကမ်းကြီးအပန်းပြင်းမြို့မှာထောင်ပေါင်းချီတဲ့ဆန္ဒပြသူတွေကလမ်းမာတွေပေါ်ထွက်ပြီးမကျေနပ်ချက်တွေကိုကန့်ကွက်ဆန္ဒပြနေကြပါတယ်အဲဒီအကြောင်းကို VOA သတင်းနဲ့ followers ဘလို့များသတင်းပြပို့ထားပါတယ်ဒေါက်ခင်ဆိုဝင်ခင်ဗျာ
ဟုတ်ကဲ့ဦးချမ်းရေးရှင်အဲ့ဒီမာဒယ်ပလာတာမြို့မှာထိပ်သီးညီလာခံကျင်းပဖို့စိုင်းပြင်းနေတာနဲ့တစ်ချိန်တည်းမှာပဲဆန္ဒပြသူတွေကလည်းစုယုံချီတက်နေကြပါတယ်အမေရိကတိုက်တခွင်ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမယ်နေရာကတော့လုံးဝတစပြင်လိုတိတ်ဆိတ်နေပြီးအတားအဆီးတွေနဲ့ပိတ်ဆို့ဝိုင်းရံထားပါတယ်တန်စုကျိုးသုံးတန်းနဲ့ကာယံထားပြီးဒုံကျုံကြီးတပ်ဖွဲ့တွေကအသေးအချာနေရာတကျရှိနေကြပါပြီဆန္ဒပြသူတွေမလာရောက်နိုင်အောင်အထူးကြံ့မတ်ကြည့်ရှုနေကြပါတယ်သမရဘုရားကတော့အိမ်ကြီးချင်းကောင်းပီတာစွာစည်ရဲမွေးတည်မှုတိုက်ဖြစ်ရေးအတွက်အကောင်းဆုံးဖြစ်မဲ့နည်းလမ်းတွေကိုဆွေးနွေးကြမယ်လို့ပြောပါတယ်သမရဘုရားကလွတ်လပ်စွာကုံွယ်မှုကနေတာယာဝါပြောရေးကိုဆောင်ကျင်းပေးမှာဖြစ်ကြောင်းနဲ့စီးပွားရေးပြုပြင်ကြောင်းလဲမှုတွေကိုဆက်လက်အကောင်အထည်ဖော်ဆောင်ကြပါလို့တိုက်တွန်းလိုက်ပါတယ်ထိပ်သီးညီလာခံဖွင့်ပွဲမတိုင်မီနှစ်နိုင်ငံချင်းနဲ့ဒေသအတွင်းအစည်းအဝေးတွေကိုဇက်တိုက်ဆိုသလိုကျင်းပနေပါတယ်။အရှင်အာဂျင်တီးနားသမ္မတနက်စတာကက်စတာနဲ့တွေ့ဆုံပြီးသမ္မတဘုရှ်ကအာဂျင်တီးနားနိုင်ငံက IMF ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့အပေါ်တည်ရှိနေတဲ့ကျင်းပီတွေနဲ့ပတ်သက်ပြီးစည်းကမ်းညှိနှိုင်းအဆွေပြုလာကိုရည်ညွှန်းပြောဆိုခဲ့ပါတယ်။ IMF ကအလျှော့ပေးရေးအတွက်သမ္မတကက်စတာအနေနဲ့အကြက်တဲတွေကြားကခက်ခဲခဲခဲဆုံးဖြတ်ချက်ချခဲ့ရတာကိုစိတ်ကြရေးရာရစိတ်ကြမကြအောင်အားပေးပါတယ်လို့အခုလိုနှစ်သိမ့်လိုက်ပါတယ
် He has been an outspoken person for reform. I listened very carefully to his point of view.
သူရဲ့ကြောင်းလေးအတွက်သူပြန်ဝင်လည်းလည်းပြောဆိုခဲ့ပါတယ်။သူရဲ့အမြင်တွေကိုကျွန်တော်ဖြည့်ဆိုင်ပြီးနားထောင်ခဲ့ပါပဲ။သူနဲ့ IMF ဆက်ဆံရေးပထမပိုင်းမှာ American ပြည်ထောင်စုအနေနဲ့အထိုက်အလျောက်ကူညီပေးနိုင်ခဲ့လို့ကြေညာမိပါတယ်။သူရဲ့ဂိုင်းတွေဘုံဒီလိုမှတမ်းမြှုပ်နဲ့ဆိုရင်တော့အာဂျင်တီးနားရဲ့အကြက်တဲကြောင့် IMF ကိုအခိုင်အမာတင်ပြနိုင်မှာဖြစ်ပါတယ
်မစ္စတာကက်ရှနာကသူနဲ့မစ္စတာဘုရှ်တို့ရဲ့တွေ့ဆုံဆွေးနွေးပွဲဟာပွင့်ပွင့်လင်းလင်းရှိပြီးအားရကျေနပ်မိကြောင်းသကပြန်ကတဆင့်အခုလိုပြောပါတယ
် It wasn't a meeting looking for nice words but to speak the truth and each of us
စကားလာလာအပြောချွတ်ချွတ်လေးတွေကြားဖို့တွေ့ခဲ့ကြတဲ့အစည်းအဝေးမဟုတ်ပါဘူးအမှန်တရားတွေကိုပြောချဆူကြဖို့သူတို့နှစ်ဦးတွေ့ခဲ့ကြတယ်လို့ပြောသွားတာပါ
ဒီမာဒယ်ပလာတာမျိုးလေးမှာဆန္ဒပြနေကြတဲ့လူတို့ရဲ့အတန်းတွေကိုတော့တမရဘုရှ်ရောတမရကက်ရှနာပါမကြားကြရပါဘူး။ဒါပေမဲ့သူတို့တွေဆန္ဒပြနေတယ်ဆိုတာကိုတော့တမရနှစ်ဦးစလုံးကသတိထားမိကြပါတယ်။အာဂျင်တီးနားအစိုးရအနေနဲ့ဒီထိပ်သီးညီလာခံကြီးအတွက်မကြုံစဘူးထူးကဲစွာပဲလုံခြုံရေးကိုအကြီးအကျယ်ကြက်မှတ်နေရတာကိုတမရဘုရှ်ကအခုလိုရည်ညွှန်းပြောဆိုလိုက်ပါတယ်
။ It's not easy to host all these countries, particularly not easy to host Perhaps me.
ဒီနိုင်ငံတွေအားလုံးကိုအင်ရှင်လုပ်ပြီးဒေနိုင်အခန့်ဘူးဆိုတာမလွယ်ပါဘူး။အထူးသဖြင့်ကျွန်တော်ကိုအခန့်ဘူးဆိုတာကပိုပြီးမလွယ်တာပါ
။တမရနှစ်ဦးတွေ့ဆုံနေကြတဲ့အချိန်မှာဆန္ဒပြသူလူအုပ်ကြီးကမိုးအေးအေးတပွဲဝဲရွာနေတဲ့ကြားကအားကစားကွင်းကြီးကိုစုယုံချီတက်နေကြပါတယ်။ဘောလုံးပွဲအားပေးရင်တီးဆိုကြတဲ့တချင်းသားစာသားတွေမှာတမရဖို့စန့်ကျင်ရေးစာသားတွေအစားထိုးပြီးတီးဆိုနေကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကသူတို့နဲ့လူမှုထိပ်သီးညီလာခံကြီးကိုကျင်းပနေတာလို့ပြောပါတယ်။အဲ့ဒီလူမှုအစည်းအဝေးပွဲမှာဗင်နီဇွဲလားသမ္မတဟူဂိုရှာဗက်စ်ကလည်းမိန့်ခွန်းပြောဆိုရင်းအီရတ်စစ်ပွဲနဲ့သမ္မတဘုရှ်အစိုးရဆန့်ကျင်တဲ့မိန့်ခွန်းတွေနဲ့အတူအခုလိုကုံသွယ်ရေးစတာတွေကိုလည်းရှုတ်ချလိုက်ပါတယ်။သမ္မတရှာဗက်စ်ကသမ္မတယာရုလက်ခံတဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကတိကအောက်ဖြစ်ခဲ့ရပါတယ်။ဒီထိပ်သီးညီလာခံမှာသမ္မတဘုရှ်အနေနဲ့သမ္မတရှာဗက်စ်နဲ့တွေ့ခဲ့ရင်ဘာရင်းများပြောဆိုမှာပါလို့ဆိုတဲ့အမေကိုသမ္မတဘုရှ်ကအမေရိကန်ပြည်သူတွေမျှော်မှန်းချတဲ့အတိုင်းကျွန်တော်ကတော့ရင်းရင်းကျေးကျေးတင်တင်မှုမှုဆက်ဆံမှာပါပဲလို့ပြောဆိုလိုက်ပါတယ်ရှင်။